Miss.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2016ခုနှစ်မတ်လ28ရက်နေ့တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်မြွှေပါပါကစ္စတန်နိုင်ငံရှေ့ပိုင်းလာဟောမြို့မှာတနင်္ဂနွေနေ့ကဒီတာလီဘန်အဖွဲ့ရဲ့ဘုံခွဲတိုက်ခိုက်မှုအတွင်းသေဆုံးခဲ့ကြသူ90ထက်မနည်းအတွက်ပါကစ္စတန်ပြည်သူတွေဝမ်းနည်းပူဆွေးနေကြပါတယ်။တခါပြီးခဲ့တဲ့သတင်းပတ်ကအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာတော့အကြမ်းဖက်အဖွဲ့နဲ့ပါဝင်ပတ်သက်မှုရှိတဲ့လူ3ဦးကိုတရားစွဲဆိုထားတယ်လို့ဖက်ဒရယ်အစိုးရရှင်တွေကပြောပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီညနေခင်းမှာနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့ကိုဒီကနေ့ပြည်တော်စုလွှတ်တော်မှာအတည်ပြုလိုက်တဲ့အခြေအနေကိုအရင်ဆုံးကြားကြရမှာဖြစ်ပြီးဒီနောက်မှာတော့ရခိုင်ပြည်နယ်ကဝန်ကြီးချုပ်အမည်စင်းတင်သွင်းမှုမှာဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတာနဲ့အတူ
သမ္မတဥက္ကဋ္ဌကောင်းဆောင်နဲ့အစိုးရဒေအနေနဲ့ရင်ဆိုင်မဲ့ဟာကြတော့ကျွန်တော်နဲ့ကြောင်းမြန်ဖြစ်သွားမျိုးလင်းကျဲအလွန်မြင့်မားခြင်းဆိုတဲ့ပြဿနာပေါ့အရာရာတိုင်းကိုတခဏချင်းဖြည့်ရှင်းနိုင်မယ်လို့
အစိုးရသက်လက်ထံမှာဘာရီများစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရနိုင်မလဲဆိုတာနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဦးရထွတ်ပြောပြခဲ့တာပါဒါရီအပြည့်အစုံကတော့မကြာခင်မှာတင်ပြပေးပါမယ်ရှင်ဒါရီမတိုင်ခင်အခုရေဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကကြေညာပေးကြပါအောင်ရှင
်ပါကစ္စတန်နိုင်ငံအရှေ့ပိုင်းလာဟောမြို့မှာခရီးယံဘာသာဝင်တွေကိုပြစ်မှတ်ထားတဲ့တနင်္ဂနွေနေ့ကတာလီဘန်အဖွဲ့ရဲ့ဘုံခွဲတိုက်ခိုက်မှုအတွင်းသေဆုံးခဲ့ကြသူ90ထက်မနည်းအတွက်ပါကစ္စတန်ပြည်သူတွေဝမ်းနည်းပူဆွေးနေကြပါတယ်။သေဆုံးသူတွေထဲကအယောက်30ကျော်ဟာကလင်းငယ်တွေဖြစ်တယ်လို့စစ်ရုံးအရာရှိတွေကပြောပါတယ်။လူသွားလူလာများတဲ့ပန်းချာတစ်ခုမှာပောက်ကွဲမှုတွေဖြစ်ခဲ့တာဖြစ်ပြီးတော့လူပေါင်း300ကျော်လည်းထိခိုက်ဒဏ်ရာတွေရခဲ့ကြတာပါ။အဲ့ဒီပန်းချာထဲမှာအီစတာပွဲတော်ဆင်နွှဲနေကြတဲ့လူနည်းစုခရီးယံဘာသာဝင်တွေကိုအများအပြားတီထိခိုက်သေဆုံးခဲ့ကြတာဖြစ်ပါတယ်။အစောပိုင်းရရှိခဲ့တဲ့သတင်းတွေကိုအခြေခံပြီးတော့လုံခြုံရေးအဖွဲ့တွေအနေနဲ့ရှာဖွေနိုင်နေမှုတွေအတော်များများလှုပ်ဆောင်ခဲ့ပြီးတိုင်းပြည်ရဲ့လူဦးရေအများဆုံးရှိရာပန်ချက်ပြည်နယ်မြို့တော်နဲ့ဒီပြည်နယ်တွေကတခြားမြို့ကြီးတစ်ခုမှာပါအကြမ်းဖက်သမားအဖြစ်မတင်ကာရသူတွေနဲ့ဒီကြမ်းဖက်သမားတွေကိုကူညီပေးနေတဲ့သူတချို့ကိုဖမ်းဆီးခဲ့တယ်လို့ပါကစ္စတန်စစ်ဘက်ပြောခွင့်ရသူတူကဒီကနေ့ပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူး။ပါကစ္စတန်တာလီဘန်အဖွဲ့တစ်ခုကအခုဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပြီးတော့ခရီးယာဘာသာဝင်တွေကိုယူရတိုက်ခိုက်တာလို့ဆိုပါတယ်။ဘုခွဲတိုက်ခတ်မှုတွေဖြစ်ခဲ့တဲ့လာဟိုမြို့ကိုဝန်ကြီးချုပ်နဝက်စ်ရှရစ်ဒီကနေ့ရောက်လာခဲ့ပြီးလူလူခေါင်းဆောင်တွေလုံခြုံရေးအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ပါကစ္စတန်နိုင်ငံအတွင်းအစိုးရဝါဒီတွေနဲ့စစ်ဘက်လုပ်ရက်တွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့ပြောဆိုသွားပါတယ်ရှင
်ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့တော်မှာအစိုးရရှင်တွေကအကြမ်းဖက်အဖွဲ့နဲ့ပါဝင်ပတ်သက်မှုရှိတဲ့လူ3ဦးကိုတရားစွဲလိုက်တယ်လို့ဆိုပါတယ်အမေရိကန်နိုင်ငံသား4ဦးပါဝင်လူပေါင်း35ဦးထက်မနည်းသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့ပတ်ဘယ်လ်ဂျီယံမြို့တော်ဘရက်ဆဲမြို့တက်ခဲခံရပြည်တဲ့နောက်မှာဒီဖမ်းဆီးမှုကိုပြုလုပ်ခဲ့တာပါအာဏာပိုင်တွေရဲ့ထုတ်ပြန်ကြေညာချက်ထဲမှာ၄ဦးမြောက်လူကိုဖမ်းဆီးထိန်းသိမ်းထားခဲ့ပေမဲ့တနင်္ဂနွေနေ့မှာပြန်လည်လွှတ်ပေးလိုက်ပါတယ်တရားစွဲခံရတဲ့သူတွေရဲ့အမည်တွေကတော့ယာဆိုင်အေမိုဟာမက်ဘီနဲ့အဘိုဘာခါအိုးလို့ဖော်ပြထားပေမဲ့အသေးစိတ်ကိုတော့ဖော်ပြထားတာမရှိသလိုသူတို့ဟာပြီးခဲ့တဲ့ပတ်တက်ခဲမှုမှာပါဝင်ခဲ့ခြင်းရှိမရှိဆိုတဲ့တန်တရားဖြစ်ခံရသူတွေလို့လည်းအစိုးရရှိနေတွေကတိုက်ရိုက်ပြောဆိုတာတွေမရှိခဲ့ပါဘူးတနင်္ဂနွေနေ့ကဘရက်ဆဲမြို့လေကောင်မှာလည်းစူယုံပြီးရွှေပြောင်းနေထိုင်သူတွေကိုဆန့်ကျင်တဲ့ဆန္ဒပြသူတွေကိုဘယ်လ်ဂျီယံရဲတွေကမိသက်ပိုက်တွေနဲ့လူစုခွဲခဲ့ရပါတယ်။ဒေသခံတွေဘက်ကဖက်စစ်တွေလို့ခေါ်ကြတဲ့လက်ရရင်သမားတွေဟာအကြမ်းဖက်တိုက်ခိုက်မှုအတွင်းသေဆုံးခဲ့ကြသူတွေကိုငြိမ်သက်စွာအောက်မေ့သတိရကြတဲ့အနေနဲ့ဒီနေရာရောက်မှာရွှေပြောင်းနေထိုင်သူတွေကိုဆန့်ကျင်တဲ့ကြွေးကြော်သံတွေကြွေးကြော်ပြီးနာစီလိုအလေးပြုတာတွေပြုလုပ်ခဲ့ကြပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံကတမန်ဝင်ရှေးဟောင်းမျိုးဖြစ်တဲ့ပယ်လ်မိုင်ရာမျိုးကိုပြန်လည်သိမ်းပိုက်လိုက်နိုင်တာဟာအာရစ်စ်သွေးကြွတွေကိုတိုက်ခိုက်ချေမှုဖို့အတွက်ဆက်လက်ဆောင်ရွက်သွားနိုင်မယ့်လမ်းစာဖြစ်တယ်လို့စီးရီးယားစစ်တပ်ကပြောဆိုလိုက်ပါတယ်။အာရစ်စ်သွေးကြွတွေကပယ်လ်မိုင်ရာမျိုးကိုဆယ်လကြာထိန်းချုပ်ခဲ့စဉ်အတွင်းနှစ်ပေါင်း2000နီးပါးသက်တမ်းရှိနေတဲ့တမန်ဝင်အထိမ်းအမှတ်အဆောက်အဦနဲ့ရုပ်ထုတွေအတော်များများကိုဖျက်ဆီးခဲ့ကြတာပါ။အစကတည်းကတမိုင်းဝင်ဖြစ်နေတဲ့ဒီမျိုးဟာစစ်သွေးကြွတွေဖျက်ဆီးတဲ့ဂျားတွေကရက်တည်နေသေးတာကပိုပြီးတော့ထူးခြားစေတယ်လို့ဆီးရီးယားရှေ့ဟောင်းအမွေနဲ့ထိန်းသိမ်းရေးဆိုင်ရာအကြီးအကဲကပြောကြပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့ဆီးရီးယားတပ်တွေကပယ်လ်မိုင်ရာမြို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့တာဖြစ်တယ်လို့ဆီးရီးယားစစ်တပ်ကဆိုပါတယ်။မြို့ကိုပြန်လည်တိစောက်ကာကွယ်သွားမဲ့ဆီးရီးယားအစိုးရရဲ့အစီအစဉ်အတွက်သူ့အနေနဲ့အားတက်မိတယ်လို့ကုလသမဂ္ဂအထွေထွေအထူးရင်မှုချုပ်ဘန်ကီမွန်ကလည်းပြောပါတယ်။ပယ်လ်မိုင်ရာမြို့ကိုပြန်လည်သိမ်းပိုက်နိုင်တာဟာ အရေးကြီးတဲ့အောင်မြင်မှုတစ်ရပ်ဖြစ်တယ်လို့စီးရီးယားစစ်တပ်နဲ့သူ့ရဲ့ဒီမဟာမိတ်အဖွဲ့တွေအနေနဲ့အကြမ်းဖက်မှုချိန်မုံဖို့အတွက်စွမ်းဆောင်နိုင်တယ်ဆိုတာကိုထက်ပြီးတော့တက်တည်ပြလိုက်တာဖြစ်တယ်လို့စီးရီးယားသမ္မတဘက်ရှာယယ်အာဆတ်ကပြောပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေရဲ့ညာဘက်တိုက်ခိုက်မှုတွေကြောင့်ရဲတပ်သားရှိဦးအနေဆုံးသေဆုံးသွားခဲ့တယ်လို့အစိုးရရရှိတွေကထုတ်ပြောလိုက်ပါတယ်။မနေ့တနင်္ဂနွေနေ့တကောင်အချိန်တဝိုက်မှာတာလီဘန်တွေအနေနဲ့ဂျီရက်ခရိုင်ကရဲစခန်းတစ်ခုကိုတိုက်ခိုက်ခဲ့ရမှာအခုလိုသေဆုံးခဲ့တာလို့ဟယ်မန့်ပြည်နယ်ဒူရဲရှာရှိချုပ်ကဒီနေ့ထုတ်ပြောလိုက်တာပါ။ဒီဒူရဲရှာရှိချုပ်ဗိုလ်မှူးကြီးအဲလ်မတ်ခန်ကတာလီဘန်တွေလက်ချက်ဖြစ်တယ်လို့အခုလိုစွပ်စွဲခဲ့ပေမဲ့တာလီဘန်တွေဘက်ကတော့သူတို့လုတ်ခဲ့တာလို့အခုချိန်ထိထုတ်ပြောတာမရှိသေးပါဘူး။အာဖဂန်ဆိုရအနေနဲ့ခုလိုတိုက်ခိုက်မှုတွေခံနိုင်ရတဲ့အနေအထားရှိလာတာကြောင့်ဒီရဲစစ်ဆေးစခန်းတွေကိုအရေးအတွက်ရှော့ချသွားဖို့ပြင်ဆင်နေချိန်မှာပဲအခုလိုတိုက်ခိုက်ခံခဲ့ရတာပါအခုလိုအချိန်မှာပဲတာလီဘန်တွေကအာဖဂန်လွှတ်တော်အဆောက်အအုံအတွက်ကိုဒုံးကျည်များစွာနဲ့ဒီနေ့ပြစ်ခတ်ခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်ဒီလွှတ်တော်အဆောက်အအုံမှာအာဖဂန်ထောက်လှမ်းရေးထိစုံရရှိတဲ့ဂျာဗက်ပြည်ထောင်ဝင်ကြီးအနေနဲ့မေကွန်းပြောဖို့ပြင်ဆင်နေချိန်အခုလိုတိုက်ခိုက်ခဲ့ကြတာပါဒါပေမဲ့ထိခိုက်ဒဏ်ရာရမှုစီးရင်ကိုတော့အခုချိန်ထိထုတ်ပြန်ခြင်းမရှိသေးပါဘူးအခုလိုဒုံးကျည်နဲ့ပြစ်ခတ်တာတွေအာဖဂန်ကအစိုးရနဲ့တန်တမန်အေရီယာတွေမှာရန်ဖန်ရန်ကဖြစ်လေရှိပေမဲ့ထိခိုက်ဒဏ်ရာမှုကြီးကြီးကျယ်ကျယ်တော့ရှိလေမရှိပါဘူးမြို့တော်ကာဘူးမှာလည်းအသေးပြောက်ရှိတဲ့တိုက်ခိုက်မှုတွေလာပေါင်းများစွာကြာမဖြစ်ပဲရှိနေခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြီးညာပေးပါမယ်ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းပနာမရွေးကောက်ပွဲအခုနောက်ဆုံးကျင်းပခဲ့တဲ့ပြည်내သုံးခုစလုံးမှာဘာနီဆန်ဒါစ်အနိုင်ရခဲ့ပြီးတဲ့နောက်မစ္စတာဆန်ဒါစ်ကသူ့ရဲ့မဲဆွယ်စည်းရုံးမှုတွေအချိန်ကောင်းလာတာလို့ဆိုပြီးသူ့ပြိုင်ဘက်ငွေကြေးရေးဝန်ကြီးဟောင်းဟယ်လရီကလင်တန်ကိုအသာစီးရတော့မဲ့အခြေအနေဖြစ်တယ်လို့တနင်္ဂနွေနေ့ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ကအမေရိကန်ပြည်ထောင်စုအနောက်ပိုင်းပြည်နယ်တွေဖြစ်ကြတဲ့ဝါရှင်တန်၊ဟာဝိုင်နဲ့အလက်စကာပြည်နယ်တွေမှာမစ္စစ်ကလင်တန်ကိုတည်တသာအနိုင်ရခဲ့ပြီးနောက်တနေ့တနင်္ဂနွေနေ့မှာမစ္စတာဆန်ဒါစ်ကသမ္မတလောင်းရွေးချယ်ပွဲတွေမှာသူအနိုင်ရမယ်လို့အခိုင်အမာယုံကြည်တယ်ဆိုပြီးတော့ ABC ရုပ်သံသတင်းဌာနနဲ့မေးမြန်းခန်းမှာပြောသွားတာပါ။ဒါပေမဲ့ဒီနောက်ဆုံးအကြိုရွေးကောက်ပွဲတွေမှာမစ္စတာဆန်ဒါစ်အခုလိုဆက်တိုက်အောင်ပွဲခံတဲ့တိုက်အောင်ဒီမိုကရက်တစ်ပါတီဘက်မှထိတ်ဆုံးကအနိုင်ရနေတဲ့မစ္စစ်ကလင်တန်ကိုအမိလိုက်ဖို့ကတော့အခက်အခဲတွေကြီးမားနေဆဲပါ။အကျိုးရွေးကောက်ပွဲမဲရလက်တွေအပေါ်မှာအခြေခံပြီးပါတီညီလာခံကြရင်သူ့အပေါ်ထောက်ခံပေးပေးပါမယ်လို့ကတိပြုထားပြီးဖြစ်တဲ့ Pledged Delegate လို့ခေါ်တဲ့ဒီပါတီကိုယ်စားလှယ်အရေးအတွက်မှာ Mrs. Clinton ကမစ္စတာဆန်ဒါစ်ထက်ကိုယ်စားလှယ်300နီးပါးအသာစီရနေစေဖြစ်ပါတယ်။ဒါအပြင် Super Delegates လို့ခေါ်တဲ့ပါတီတွင်းကိုနှစ်သက်ရာသမ္မတလောင်းကိုလွတ်လွတ်လပ်လပ်ထောက်ခံပေးပေးခွင့်ရထားတဲ့အထူးကိုယ်စားလှယ်တွေရဲ့ထောက်ခံမှုကိုလည်း Mrs. Clinton ကရထားတာပါ။ဒါကြောင့်နိုင်ငံရေးသုံးသက်သူအတော်များများကတော့ Mrs. Clinton ကိုအသာစီရဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူးလို့ဆိုပြီးတော့ Mr. Sanders အနေနဲ့ပြိုင်ပွဲကနေထွက်ပြီး Republican Party သမ္မတလောင်းနဲ့ရှင်ပြိုင်တဲ့အခါမှာအားကားအောင်သာ Democratic Party ဘက်ကနေအာရုံစိုက်လှုပ်ဆောင်တင်တယ်လို့သုံးသက်ပြောဆိုနေကြတာပါ။ဒါပေမဲ့ဒီလိုပြောဆိုမှုကို Mr. Sanders ကလက်မခံပါဘူးရှင်။
American နိုင်ငံမှာ Republican Party အတွင်းသမ္မတလောင်းဖြစ်ကျိုးပန်းနေသူတွေထဲမှာထိတ်ဆုံးကပြေးနေတဲ့ Donald Trump ဟာအရှတိုက်က American တွေရဲ့အဓိကမာမိတ်တွေကြားမှာတော့ရေပန်းမစားပဲဖြစ်နေပါတယ်။ American ရဲ့အရှမာမိတ်တွေအနေနဲ့ American ရဲ့အရှမာမိတ်တွေအနေနဲ့ဒေတာရင်းလုံခြုံမှုရှိအောင်ပြည်ပြဝဝငွေကြေးထည့်ဝင်ခြင်းမရှိဘူးလို့ဝေဖန်လိုက်တယ်လို့မာမိတ်တွေအနေနဲ့ကိုခုခံကာကွယ်ဖို့အတွက်ကိုပိုင်နျူကလ িয়ার လက်နက်တွေထုတ်တင်တယ်လို့ Mr. Trump ကပြောဆိုပြီးမှအခုလိုအရှမာမိတ်တွေကြားမှာအကြိုက်နေနေတာပါ။New York Times သတင်းစာကြီးနဲ့မေးမြန်းခဲ့မှာ Mr. Trump ကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့ American အကြားနှစ်ပေါင်းများစွာရှိလာခဲ့တဲ့လုံခြုံရေးဆိုင်ရာသဘောတူစာချုပ်တွေကိုအပြည့်အဝပြန်လည်သုံးသပ်ရလိမ့်မယ်လို့လည်းတောင်းဆိုလိုက်ပါတယ်။အာရှဒေသတွေငြိမ်းချမ်းရေးနဲ့လုံခြုံရေးရရှိစေဖို့ American ကဂျပန်နိုင်ငံမှာတပ်ဖွဲ့အင်အား 9,000 နဲ့တောင်ကိုရီးယားနိုင်ငံမှာတပ်ဖွဲ့အင်အား 28,500 ချထားပေမဲ့ဒီနှစ်နိုင်ငံတွေဘက်ကနေ American ကိုပြန်ကူညီတာကတော့မဆိုသလောက်ပဲရှိတယ်လို့ Donald Trump ကဝေဖန်ခဲ့တာပါ။ဒါကြောင့်အရှမားမေနိုင်ငံတွေဟာအချောင်လိုက်နေသူတွေပဲဆိုပြီးမစ္စတာထရမ့်ကအစောပိုင်းကတည်းကဝေဖန်ခဲ့ပါတယ်။ဒါကြောင့်အမေရိကန်အနေနဲ့အရှဒေသတွေငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ဒေါ်လာဘီလီယံသန်းပေါင်းချီဆက်အကုန်ကျမခံနိုင်တော့ဘူးလို့ထရမ့်ကပြောပါတယ်။ဂျပန်နဲ့တောင်ကိုရီးယားဆွေးနွေးတွေနဲ့အမေရိကန်ကိုလုံခြုံရေးစီတိုးမပေးရင်ဒီတက်တွေကိုပြန်ယူသိမ်းဖို့စဉ်းစားမယ်လို့လည်း New York Times သတင်းစာကြီးကိုမစ္စတာထရမ့်ကပြောခဲ့ပါတယ်ခင်ဗျာ။
ကိုရီးယားစစ်ပွဲကာလအတွင်းကြဆုံးခဲ့တဲ့တရုတ်စစ်သည်တွေရဲ့ကျွမ်းကျန်အလောင်းတွေကိုတောင်ကိုရီးယားနိုင်ငံကနေတရုတ်နိုင်ငံကိုပြန်ပို့ဖို့အတွက်ဒီကနေ့စတင်စီစဉ်ပါတယ်။ တောင်ကိုရီးယားနိုင်ငံပါကျွန်းမြို့မှာဒီကျွန်းချံအလောင်းတွေယာယီထိန်းသိမ်းထားရှိတဲ့နေရာမှာဒီနေ့တရုတ်စစ်သည်တွေရဲ့ဒီကျွန်းချံအလောင်းတွေပြန်ပို့ဖို့စီစဉ်တဲ့အခမ်းအနားမှာစစ်ဆုံးစစ်သည်တွေရဲ့ဥကောင်းကွန်တချို့အပါအဝင်ကျွန်းချံခန္ဓာကိုယ်အစိတ်ပိုင်းတွေကိုအခောင်းငယ်တွေထဲမှာစနစ်တကျချဲ့ပြီးတော့ပြန်ပို့ပေးဖို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြင်ဆင်နေတာပါကျသာပြည်နယ်ကြားရင်တရုတ်နိုင်ငံကိုတရားဝင်ပို့ဆောင်ပေးသွားမှာဖြစ်တဲ့ဒီကျွန်းချံခန္ဓာကိုယ်အစိတ်ပိုင်းတွေကိုတော့ပြီးခဲ့တဲ့2015ခုနှစ်မတ်လကနေနိုဝင်ဘာလအတွင်းမှာတောင်ကိုရီးယားကရှာဖွေတွေ့ရှိခဲ့တာပါအခုလိုရှာဖွေတွေ့ရှိခဲ့တဲ့တရုတ်စစ်သည်တွေရဲ့ကျွန်းချံအလောင်းတွေကိုလူသားချင်းစာနာတဲ့အနေနဲ့တရုတ်နိုင်ငံကိုပြန်ပို့ပေးသွားဖို့ဆိုတဲ့ကိစ္စကိုတော့2014ခုနှစ်ကတည်းကနှစ်နိုင်ငံသဘောတူခဲ့ကြတာပါရှင်
ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ကနေပြီးတော့အစီရင်ခံစာတည်ထောင်ထုတ်ပြန်ရမှာမြန်မာနိုင်ငံအပါအဝင်8000ရှာမှာကလေးအဟာရချို့တက်မှုပြဿနာကြီးကြီးမားမားကြုံနေရတယ်လို့သတိပေးလိုက်ပါတယ်။ဒီ8000ရှာနိုင်ငံတွေမှာစီးပွားရေးချို့တက်မှုဆယ်စုနှစ်တွေနဲ့ချီလာရှိခဲ့ပေမဲ့အဟာရချို့တက်တဲ့ကလေးငယ်တွေနဲ့အဝလုံတဲ့ကလေးငယ်တွေအရေးတော့ကတော့တိုးပွားလာနေတယ်လို့ဒီကုလသမဂ္ဂကလေးနဲ့ကျန်းမာရေးဆိုင်ရာအေဂျင်စီတွေကထောက်ပြလိုက်ကြပါတယ်ခင်ဗျာ
။တန်းရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုကတော့ထိတ်တန်းရောက်မြန်မာဆိုင်ရာသတင်းဆောင်မတွေကိုအလှည့်ပေးကြပါတယ်ရှင်။သမရသည်နဲ့လွှတ်တော်ဥက္ကဋ္ဌတွေကအမည်စင်းတင်သွင်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့ဝင်တချို့ကိုတမရော်သားလွှတ်တော်ကိုစလဲတွေကကန့်ကွက်ခဲ့ပေမဲ့လွှတ်တော်မှာမဲခွဲဆုံးဖြတ်အတီးပြုတ်လိုက်ပြီးဖြစ်ပါတယ်။ခုံရုံးအဖွဲ့ဝင်ဖြစ်ရာထားခံရတဲ့သူတချို့ကိုစစ်ဆေးတာမှာစီစစ်နိုင်ဖို့ပေးထားတဲ့အချိန်နည်းပါတာနောက်ကိုရေးအချက်အလက်တွေကိုတိကျစွာမဖော်ပြတာရဲ့ကိုကန့်ကွက်လာတင်ခဲ့သူကထောက်ပြကန့်ကွက်ခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအငင်းပွားမှုတွေကိုဆုံးဖြတ်ပေးမယ်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့ဝင်တွေကိုဒီကနေ့လွှတ်တော်မှာအတည်ပြုခဲ့တဲ့အခြေအနေတွေကိုတော့နေပြည်တော်မှာသတင်းရယူနေတဲ့ VOA သတင်းထောက်မမေခါကပြောပြပေးပါမယ်ရှင်
။ဒီကနေ့ပြည်တော်စုလွှတ်တော်မှာတမတော်သားလွှတ်တော်ကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးထွန်းလင်းဦးကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့ဝင်တွေအဖြစ်ရွေးချယ်ရထားတဲ့ဒေါခင်ထွေးကျင်နဲ့ဦးတော်ချင်းပေါင်တို့အနေနဲ့ကိုရေးအချက်အလက်ကိုတိကျစွာဖော်ပြထားခြင်းမရှိတာကြောင့်ကန့်ကွက်လာတင်ခဲ့ခြင်းဖြစ်ကြောင်းကိုရေးအချက်အလက်ကိုစစ်စစ်ဖို့ပါလေအချိန်အကန့်အသတ်ကြောင့်အားနည်းမှုရှိနေကြောင်းတင်ပြခဲ့ပြီးပြည်စုံစွာပြန်လည်တင်ပြခဲ့မယ်ဆိုရင်ထောက်ခံသွားမယ်လို့သူကပြောဆိုသွားပါတယ်
။ပြည်သူ့လွှတ်တော်ဥပဒေကရွေးချယ်သောဒေါခင်ထေးကျွဲနှင့်မြို့သားလွှတ်တော်ဥပဒေကရွေးချယ်သောဥတော်ကျင်းမော်တို့နှစ်ဦးဖြစ်သွင်းထားသည့်ကိုရီးယားနှင့်မတန်းများမှာတိကျပြည်စုံမှုရှိသည့်ပြင်တတ်မှတ်ချက်များနှင့်အညီစီစဉ်ရန်ခင်းရင်းနေရင်စီစဉ်ရန်အခြေခံမှုရှိကြောင်းတွေ့ရှိရပါတယ်။တတ်မှတ်ရခြင်းနှင့်ပြည်ရင်မှုရှိမရှိဘူးတိကျစွာပေါ်ထုတ်တင်ပြနိုင်ခြင်းမရှိ၍အကျိုးကြောင့်ပေါ်ပြလာထောက်ပြရခြင်းဖြစ်ပြီးတော့၎င်းတို့နှစ်ဦးရဲ့ဦးရေးအချက်အလက်များကိုပြည်စုံအောင်ဖြစ်သွင်းတာပြည်တော်စုလွှတ်တော်တို့တက်မှတင်ပြသင့်မှာကြောင့်ဖြင့်တက်မှအရှင်များနှင့်ကိုက်ညီပါကထောက်ခံတော်မူဖြစ်ပါကြောင်းလေးစားစွာအဆိုတင်သွင်းအပ်ပါလိမ့်ခင်ဗျာ
ဒီလိုတင်ပြခဲ့တဲ့အပေါ်သမရသည့်ဦးထင်ကျော်ကတီစဲအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့ဥပဒေပုံမှန်328အရာရွေးကောက်ခံသမရပြည်သူ့လွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌတို့ကအမည်စင်ရင်တင်သွင်းခဲ့တဲ့သူတွေကိုကန့်ကွက်တာမှာတပ်ဖက်ကကန့်ကွက်တဲ့အကြောင်းအရာပေါ်တိကျစွာထောက်ပြပြောဆိုနိုင်ခြင်းမရှိတဲ့အတွက်ကန့်ကွက်လာတွေကိုလက်မခံဘဲတမရအနေနဲ့ပယ်ချခွင့်ရှိတယ်လို့ဖော်ပြထားတာကြောင့်တမရတစ်ကတမတော်သားကိုယ်စားလှယ်တင်ပြမှုအပေါ်ပယ်ချကြောင်းလွှတ်တော်ကိုစာပေးပို့ခဲ့ပါတယ်။ဒီနောက်မှာတော့ပြည်တော်စုလွှတ်တော်နာယကကတပ်တဲ့အထောက်ထားခိုင်လုံစွာတင်တာမရှိလို့နာယကအနေနဲ့ပယ်ချလို့ရခဲ့ပေမဲ့ပွင့်လင်းမြင့်တာမှုရှိအောင်ဒေါခင်ထွေးကျွန်ရဲ့ဥတော်ကျင်ပေါင်တို့ရဲ့ကိုရေးအချက်လက်ကိုလွှတ်တော်ဥက္ကဋ္ဌနှစ်ဦးဖြစ်တဲ့ဦးဝင်းမြင့်နဲ့မန်းဝင်းခိုင်တန်းတို့ကပြန်လည်ရှင်းလင်းခဲ့ပါတယ်။ကန့်ကွက်လော်တင်သွင်းခဲ့တာနဲ့ပတ်သက်ပြီးဦးဝင်းမြင့်ကအခုလိုရှင်းလင်းခဲ့တာပါ။တ
က်မလို့သားကိုယ်စားလှယ်ပုံမှန်ဖို့ဝင်နေတဲ့ရည်ချင်းနဲ့မပြည့်စုံအစိုးဖို့ပြည်တော်လွှတ်တော်ကြီးကအခုနဆအစိုးတင်တဲ့ဘုရားရောက်လို့ဆိုင်ရနေဦးဝင်နေမြည်တာနောက်တော့ကဆွဆွမှုလက်ခံလုံးမှုတက်တဲ့ထိရှားမပြနိုင်တာနောက်ဆုံးခုနနိုင်ငံတော်တရားအဖြစ်ရွေးကောက်တင်ရောက်ခံထားရသူကသူ့ရဲ့လုပ်ပိုင်ခွင့်ကိုကျင့်သုံးပြီးတော့ရင်းပိုင်ပိုင်ခွင့်မရှိရဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်တွေကြောင့်ဆက်လက်ပြီးလက်ခံဆွေးနွေးရင်လုံးဝမပြင်ပါကြောင်းအလေးနဲ့ရှင်းလင်းတင်ပြပါခင်ဗျာ
တက်မတော်သားကိုယ်စားလှယ်တင်သွင်းတဲ့ကန့်ကွက်မှုကိုဆက်လက်ဆွေးနွေးတင်မတင်မဲခွဲဆုံးဖြတ်ရမှာက 干管木工的帮我们做加班，木水里面别搞没打仗，他肯推荐的五多阿件帮助过干管木阿叔哥，省了木水内部送片开加班的。电脑马路最前头的这个煤炭门块个，空有一片温暖的内内，地表看起也拉皮白的。刚过看个也来一波，多看点最高了，啊，酷路懂得表述开吧的。
啊，你妈妈不要就忙了，你这个啊，我这个我手皮比较轻了，那那这个不是来的也可以吧？
那是六朵对吗？这么老白家土地也正妙，俺那里把地白家顶顶土里个，赶快开了皮包的。把他妈正家嘞，土地也怎么了？亨利本地有过嘞，第一次五百人嘞，没干你拉账，变色色不？赶快开不包的。第六，赶快目的心里让的不得比，六朵上季来来也弄你的，六朵过子嘞哈，我开忙一家了，苦路没吃被表示开包的。
哎呦，刚刚是七家五啊，八家里个七七，刚刚两个七家五，刚刚是。这个怎么交流？第一，交通最交交流的是三年的马蜂，马蜂啊，今年过年那个，现在你看人来说，已经超看吧的，说这个东巴的，交通最交主要是一月那么偏偏的一八几十年的，路线属于滴滴答答路沙路，好几啊几年是多路，还路为一茬吧的，今年今年茬了。
每块要来呀，最车来的首要得了车嘛，单位摊上不，空用配文购物多噶咯，五年级。吴敏文、吴苗敏、吴苗女、吴肯芒秋、吴肯铁嘴、吴大金包、吴拉苗奶奶、吴焦山路皮皮、吴苗女姑姥，或是往前跟吴里三爷共用欧格塔皮，这个那位大文被来比皮巴的。
妈咪看完先，先看边呢，六朵白个土家木里过来，身边点片白芝麻的。一开篇呢，六朵嘛，苗大 democracy 的派出个五年报告。一开篇呢，文件就一片，这个呢，今年的起码。一开苗大把这个篇呢，六朵没对阿龙六朵这个拓宽开查吧的。一开篇呢，人家没啥呢，描述嘛，那也他的。一开苗大把这里呢，篇呢，所有派个五上派四个没压人，派所有派妈妈把位妈妈后派。啊，再看片一地多没说的 ANP party 的今年在传播比闹白，啊，苦了六多人特别盲目没有骗啦啦吧？啊，别说我了 ，VOA 的领导慢慢面看啊，点下别把没信。
好嘅，这个呢，前排嘅一看片呢，绿岛嘛，一看苗大把地个绿岛麦队呢呢，每样事个跟被比罗开加比，一看片呢，文件照片，安那地把地个五年不过几年钱嘛，一看苗大把地个绿岛古子来瑞阿罗，绿岛这个出夸个加巴嘞，一看片呢个没啥难呢，多多面面嘛，那样他嘞，一看苗大把地个古子来个文件照片，原车在内路有啥来着 ？ANP 把地个片呢绿岛麦队呢呢。安那地巴地个五年不过文件照片几年前嘛，绿岛这个出夸也真撇得了。一看苗大巴地古早表，屋里头苗呢，没啥那呢，门那个比那绿岛么五重昂顶啊表话嘞。
五年不过也看见问题吧嘞，那边嘛就那点点摩格里的两年我当年的情况嘛，摩格里的，阿拉讲话也就那路啊，一看今年的嘛就那路，明说哎呀那也来巴地撇得个面咯，哎的那也来巴地撇得个讲，没有那摩格里的啊，阿拉就那路摩格里的这里面你。
General, the more greedy, the more, 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 the more န္ဒနဲ့အမတ်တစ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးစိုးဝင်းကအခုလိုပြောပါတယ
်။ကျွန်တော်ဘက်ကတော့ဘယ်လိုပြောရတာမရှိပါဘူး။တို့ရဲ့တို့ပါတီကပါတီနဲ့နိုင်ငံထားတဲ့အခါကျတော့ဒီလိုနဲ့ဒီဖြစ်တော်ကတော့နည်းနည်းနိုင်ငံထားတော့တို့ပါတီရလည်းဒီလိုပြောနေတဲ့ဘောပေါ့။ဟာကျွန်တော်ဘက်ကတော့အခုပေါင်းဆောင်ရဖို့အစ်စ်ပါပဲ။ရခိုင်ပြည်နယ်ရေးဒီကိစ္စကဆက်ပြီးတော့ပြောလို့ရှိနေတယ်။အဲဆက်ပြီးမယ်လို့ပြောတာဒီနေ့မဆိုတော့ဥပဒေဆိုင်ပေါ့အသိရှိပါတယ်
။ပြည်နယ်ဝင်ကြီးချုပ်ဟာဒေသတွင်မဲအများဆုံးအနိုင်ရထားတဲ့ ENP ပါတီကကိုယ်စားလှယ်ဖြစ်ဖို့လို့ပြီး ENP ပါတီအနေနဲ့ပြည်နယ်အစိုးရကိုဦးဆောင်ခွင့်မရှိရင်အတိုက်ခံပါတီအဖြစ်ရပ်တည်သွားမယ်ဆိုတဲ့ ENP ပါတီရဲ့သဘောထားကြေညာချက်ကိုဇန်နဝါရီ16ရက်နေ့ကထုတ်ပြန်ခဲ့တာလည်းရှိပါတယ်။ရခိုင်မျိုးသားပါတီအနေနဲ့အခုချိန်မှာအတိုက်ခံလို့ဖို့စောနေသေးပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဥဆောင်ဖွဲ့စည်းတဲ့ပြည်내အစိုးရအဖွဲ့အနေနဲ့တကယ်လက်တွေ့မှာရခိုင်ပြည်내အရေးအတွက်ဘာမှမလုပ်ပေးနိုင်ဘူးဆိုမှသာအတိုက်ခံလို့တင်တယ်လို့မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူတွေကဆိုပါတယ်။လက်ရှိမြန်မာနိုင်ငံရေးကိုစောင့်ကြည့်လေ့လာနေပြီး တရားလွတ်တော်ရှိနေတဲ့ဦးလေးဖြစ်တဲ့ဦးမောင်မောင်ဝင်းကအခုလိုသုံးသပ်ပါတယ်။အ
ဲ့တော့ဟိုကျွန်တော်အကြံပြုရင်တော့လက်ရှိ NLD ကဒါသူ့အနေနဲ့တိုင်းတစ်ပြည်လုံးနဲ့လွှမ်းခြုံတဲ့လုပ်ငန်းတွေရှိလို့ဝန်ကြီးချုပ်တွေကို NLD ကတောင်းပေးတဲ့သဘောပဲ။အဲ့ဒါလေးကိုဒီအစိုးရဖွဲ့တဲ့အခါမှာလည်းပဲရခိုင်ပါတီကလည်းပူးပေါင်းပါဝင်ပြီးတော့အတိုင်းအတာတစ်ခုလေးဖြစ်တော့လိုက်ပါပြီးတော့ဆောင်ရွက်တင်တယ်လို့ထင်ပါတယ်။နောက်ဆောင်ရွက်တကယ်တမ်းလက်တွေ့ဆောင်ရွက်တဲ့အခါကျတော့မှအခက်အခဲတွေ့လာခဲ့မယ်။နောက်ဒါရခိုင်ပါတီနဲ့ရခိုင်ပြည်သူတွေရဲ့အကျိုးစီးပွားကိုဝန်ကြီးချုပ်တို့နော် NLD တို့ကပေါ်ဆောင်မပေးနိုင်ဘူးဆိုတဲ့အချိန်တိုင်းတာတစ်ခုကြတဲ့အခါကျမှဒါလင်းနော်အတိုက်ခံလုပ်တင်ပါတယ်။
2008ဖွဲ့စည်းပုံအခြေခံဥပဒေအရ2015ရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာနဲ့တခဲနဲ့အနိုင်ရမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပြည်နယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့အားလုံးကိုဥဆောင်ဖွဲ့စည်းခွင့်ရှိတာဖြစ်ပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့မတ်လ24ရက်နေ့ကနေပြည်တော်မှာရခိုင်မျိုးသားပါတီကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ဖွဲ့စည်းမဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့မှာရခိုင်မျိုးသားပါတီကကိုယ်စားလှယ်တွေကိုပါပါဝင်စီလိုကြောင်းရှေ့လျှောက်ရခိုင်ပြည်နယ်အရေးကိုပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ကြပါတယ်။ရခိုင်မျိုးသားပါတီအနေနဲ့တော့ရခိုင်ပြည်နယ်လွတ်တော်မှာ23နေရာရရှိထားပြီး NLD ပါတီကတော့8နေရာရရှိထားတာဖြစ်ပါတယ်ရှင်။
မမြင့်မြင့်ခိုင်ပါရှင်အခုကတော့အစိုးရအသစ်တာဝန်အလွှဲအပြောင်းဘက်ကိုတက်လက်ကြည့်ကြရအောင်ပါနိုင်ငံတွင်ပြုပြင်ပြောင်းလဲရေးတွေဖော်ဆောင်ခဲ့တာမှာအခုလက်ရှိသမ္မတဦးသိန်းစိန်အစိုးရအနေနဲ့မယုံကြည်မှုဆိုတဲ့စိန်ခေါ်မှုကိုအဓိကရင်ဆိုင်ခဲ့ရပြီးသမ္မတတဲ့ဦးထင်ကျော်ဦးဆောင်တဲ့အစိုးရအသစ်လက်ထက်မှာတော့မျှော်လင့်ချက်ကြီးမားခြင်းဆိုတဲ့စိန်ခေါ်မှုကိုရင်ဆိုင်ရနိုင်တယ်လို့သမ္မတရဲ့ပြောခွင့်ရလည်းဖြစ်လက်ရှိပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောဆိုပါတယ်အုတ်ချုပ်ရည်အာဏာအလွှဲအပြောင်းဝန်ကြီးဌာနအကူအပြောင်းအတွက်လက်ရှိပြန်ကြားရေးဝန်ကြီးနဲ့အသစ်တက်လာမဲ့ပြန်ကြားရေးဝန်ကြီးတို့ဒီကနေ့တွေ့ဆုံပြီးဝန်ကြီးဌာနဆိုင်ရာလုပ်ငန်းဆောင်တာတွေကိုရှင်းလင်းတင်ပြခဲ့ပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါအောင်ရှင်
ဟုတ်ပါတယ်လာမယ့်မတ်လ30ရက်နေ့မှာသမ္မတအစ်ကိုလက်ရှိသမ္မတကနိုင်ငံတော်အကြီးအကဲအာဏာကိုလွှဲအပ်တာဝန်လွှဲပြောင်းပေးတော့မှာဖြစ်ပါတယ်သမ္မတအစ်ဦးထင်ကျော်ဦးဆောင်မဲ့အစိုးရအစ်မှာပါဝင်မဲ့ဝင်ကြီးအစ်တွေကလည်းသက်ဆိုင်ရာဝင်ကြီးဌာနအလိုက်တွားရောက်လေ့လာနေကြပြီဖြစ်ပါတယ်ဒီကနေ့တနင်္လာနေ့မတ်လ28ရက်နေ့မှာတော့ပြန်ကြားရေးဝင်ကြီးအစ်ဦးဖေမြင့်ကိုလက်ရှိပြန်ကြားရေးဝင်ကြီးဦးရဲထွတ်ကပြန်ကြားရေးဝင်ကြီးဌာနဆိုင်ရာလုပ်ငန်းအခြေအနေတွေကိုရှင်းပြပြီးတာဝန်လွှဲပြောင်းမှုအစီရင်ခံစာကိုလွှဲပြောင်းပေးအပ်ခဲ့တယ်လို့ပြန်ကြားရေးဝင်ကြီးဦးရထွက်က VOA မြန်မာပိုင်းကိုပြောပါတယ
်မိုက်ဆာ20နှစ်နေတာဝန်လွှဲပြောင်းရေးစီးပွဲမှာသဘောတူခဲ့တဲ့ဝင်ကြီးဖြစ်အစိုးပြုခံထားတဲ့သူတွေအနေနဲ့ဌာနတွေကိုချုပ်တင်လေ့လာဖို့ဆိုတဲ့သဘောတူညီချက်ရဆောင်ရွက်တာဖြစ်တယ်နှစ်ကတော့အဓိကတော့ကျွန်တော်တို့ကဝင်ကြီးဌာနတစ်ခုချင်းရဲ့လုပ်ငန်းကိုကျွန်တော်တို့အကြံပြုရှင်းပြတာပေါ့သူကဌာနတစ်ခုချင်းလိုက်သူသိချင်တာသူပေးတာပေါ့ဗျာပြီးရင်ကျွန်တော်တို့ပြုစုထားတဲ့ဆံမျက်နှာ300ကျော်ရှိတဲ့အလွှဲပြောင်းစာအုပ်ကြီးကိုဆရာဖေမြင့်ကိုပေးလိုက်တယ်အဲသူကချုပ်တင်လေ့လာပြီးတော့မှ30နောက်ပိုင်းကျတော့သူဌာနတစ်ခုချင်းကိုသူဌာနတစ်ခုချင်းကနေအသေးစိတ်ပြန်လို့ရှင်းပြဖို့ရှိတယ်။သူကဒီလောကမှာရှင်နေခဲ့တာကျွန်တော်တို့လည်းပုံလို့နှစ်လက်ကြားတယ်ကျွန်တော်ကိုယ်တိုင်ကသူ့ရဲ့ဆက်ဖက်ပြတ်ဆိုတော့အဲ့ဒီဘိုင်းမှာတော့ကျွန်တော်တို့ဘာမှပြန်ပေးစရာမရှိပါဘူး။တချို့လုပ်ငန်းတွေမှာကျွန်တော်တို့လုံဆောင်ခဲ့တဲ့အချက်တွေရှိတယ်အဲ့ဒါကအုပ်ချုပ်ရေးပိုင်းဆိုင်ရာရှင်းပြခဲ့တာရှိပါတယ
်။မကြာခင်ရက်ပိုင်းအတွင်းမှာပဲအစိုးရနဲ့ဝန်ကြီးတွေအားလုံးတာဝန်ရာထူးအလွှဲပြောင်းလုပ်ရတော့မယ့်အချိန်မှာလက်ရှိအစိုးရကြုံခဲ့ရတဲ့စင်ခေါ်ချက်တွေနဲ့နောက်တက်လာမယ့်အစိုးရတွေကြုံတွေ့လာရနိုင်တဲ့ရင်ဆိုင်မှုတွေနဲ့ပတ်သက်လို့သမ္မတပြောခွင့်ရလည်းဖြစ်ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကအခုလိုသုံးသပ်ပါတယ
်။ကျွန်တော်ဝန်ကြီးဌာနအနေနဲ့ရောကျွန်တော်တို့အစိုးရအနေနဲ့ရောအဓိကရင်ဆိုင်ခဲ့ရတာကတော့မယုံကြည်မှုပေါ့နော်။တန်တရားတွေကိုရင်ဆိုင်ခဲ့ရတယ်။အဲဒီတန်တရားတွေကိုကျော်လွှားပြီးတော့မှကျွန်တော်လုပ်ငန်းတွေကိုအကောင့်တွေပေါ်အောင်ကျွန်တော်လုပ်ငန်းတွေကိုလူတွေလက်ခံအောင်လုပ်ရတာကျွန်တော်တို့ရဲ့အကြီးမားဆုံးစိန်ခေါ်မှုပေါ့။အဲတော့ဆရာဦးဖိတ်မြင့်ပါဝင်သမ္မတဦးထင်ကျော်ခေါင်းဆောင်နဲ့အစိုးရတဲ့အနေနဲ့ရင်ဆိုင်မဲ့ဟာကျတော့ကျွန်တော်နဲ့ကြောင်းမြန်ဖြစ်သွားမျိုးလင်းကျဲအလွန်မြင့်မားခြင်းဆိုတဲ့ပြဿနာပေါ့။အရာရာတိုင်းကိုတစ်ခဏချင်းဖြေရှင်းနိုင်မယ်လို့လူတွေတချို့ကမြင်နေတဲ့အပေါ်မှာရှင်းနေမှန်ကိုနားလည်အောင်ရှင်းပြဖို့ကသူတို့တွေအရေးကြီးတဲ့စိန်ခေါ်မှုဖြစ်မှာလို့ထင်တယ
်။ဦးသိန်းစိန်ဆိုရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်အတော်အသင့်ရှိလာခဲ့ပေမဲ့လို့သတင်းရေးသားဖော်ပြမှုတွေနဲ့ပတ်သက်ပြီးတရားစွဲဆိုမှုတွေသတင်းသမားတွေထောင်ကျခဲ့ရတာတွေအသက်အန္တရာယ်ထိခိုက်ခဲ့ရတာတွေအတွက်သတင်းသမားတွေနဲ့အစိုးရကြားတင်းမာမှုတွေဖြစ်ခဲ့တာပါလက်ရှိအစိုးရအသစ်ပြန်ကြားရေးဝန်ကြီးအသစ်ဦးဖေမြင့်လက်ထက်မှာတော့သတင်းမီဒီယာလောကကလာတဲ့အရက်သားဝန်ကြီးဖြစ်တဲ့အတွက်သတင်းစာနယ်ဇင်းလောကပို့ပြီးတော့မှပွင့်လင်းမြင်သာမှုရှိလာနိုင်မှုသတင်းသမားတွေကမျှော်လင့်ထားတာပါတမကသတင်းဂျာနယ်ကသတင်းတောက်ချုပ်မတ်ရွှေမုံကအခုလိုပြောပါတယ်ဒီ
ပြန်ကြားရေးဌာနမှာကတစ်ဖက်ခိုင်ပဲဒါတက်လာကြတာလေဟုတ်ဒါကတော့ပထမဦးဆုံးကျမတို့ဒါသတင်းမီဒီယာအနေနဲ့ဘာလို့ပြောဥပဒေမြင်တက်လာတဲ့အခါကျတော့သတင်းမီဒီယာလောကရဲ့အခြေခံအနေနဲ့နှောက်ပြီးတော့ဒီ right တွေကိုနားလည်မယ်လို့ထင်တယ်ပေါ့နော်တက်ဖက်ကလာတဲ့လူထက်စားလို့ရှင်တော့ကျမတို့ဒါမီဒီယာလောကတော့ အများကြီးအဆင်ပြေမယ်လို့တော့ထင်တယ်ဒါပေမဲ့တခုရှိတာပေါ့နော်ပွင့်လင်းမြင်သာမှုရှိဖို့တော့လိုအပ်တယ်ပေါ့ဥမာဒီ2014ကနေပေါ့တောက်လျှောက်တာဖန်ခံရတာတွေသတင်းနဲ့ပတ်သက်လာလို့ရှိကျွန်တော်တို့လွတ်လပ်ခွင့်မှာနှစ်ပေါ် right ကိုထိပါတာတွေဒါတွေကတောက်လျှောက်အများကြီးဖြစ်လာခဲ့တယ်ဆိုတော့ပေါ့ဒီဖြစ်လာခဲ့တဲ့ဖြစ်စဉ် background ကိုဒီသတင်းမီဒီယာလောကသားဖြစ်တဲ့ဒေါက်တာဖင်မင်းကတော့သိပြီးသားလေဒါကြောင့်မလို့ဒါတွေပေါ်မှာစုံကိုသုံးသပ်မှုပြန်ပြီးတော့လုပ်နိုင်မယ်လို့လည်းထင်တယ်နောက်ပြီးတော့လို့ရှိရင်ထုတ်ပြန်တဲ့နေရာမှာတော့ပေါ့နော်အရင်ကပွင့်လင်းမြင်သာမှုမရှိတဲ့ကိစ္စတွေအတွက်ကိုဒါဖြေပေးနိုင်မယ်ထုတ်ပြန်ပေးနိုင်မယ်လို့တော့ကျွန်တော်တို့အနေနဲ့မြင်တယ်ဆန္ဒရှင်ကောင်စီအရင်တော့ကဒီမလုပ်တဲ့ကိစ္စတစ်ခုလေးကိုပေါ့နော်ပြန်လည်းအသက်သွင်းလာနိုင်မယ်လို့လည်းထင်တယ်ရှင်ဟုတ်
နိုင်ငံပိုင်သတင်းမီဒီယာတွေကိုတိထက်ပို့ပြီးအရေးသွေးမြင့်မှုပြန်ကြားရေးဝန်ကြီးအသစ်ဦးဖေမြင့်အနေနဲ့ဆောင်ရွက်ပေးနိုင်မယ်လို့မျှော်လင့်ကြောင်းလည်းလက်ရှိပြန်ကြားရေးဝန်ကြီးဦးရဲထွတ်ကယုံကြည်တယ်လို့ဆိုပါတယ်။ပြန်ကြားရေးဝန်ကြီးသစ်ဦးဖေမြင့်ဘက်ကလည်းပြန်ကြားရေးဝန်ကြီးဌာနကိုအရင်တုန်းကရှိခဲ့တဲ့အစိုးရရဲ့ဝါဒဖြန့်ချီရေးပုံစံမျိုးမဟုတ်ပဲအများပြည်သူရဲ့အသံအများပြည်သူရဲ့လိုလားချက်တွေကိုဖော်ပြနိုင်တဲ့လူထုနဲ့အပြန်အလှန်ပေါင်းကူဖလှယ်နိုင်တဲ့လူထုအကျိုးပြုဌာနတစ်ခုဖြစ်အောင်ပြင်ဆင်ပြောင်းလဲသွားမယ်လို့လည်း VOA ကိုပြောပြခဲ့ပါတယ်ရှင်။
စန္ဒာနဲ့ရွေးကောက်တင်မြောက်ခံထားရတဲ့အရသာအစိုးရတဲ့လက်ထက်မှာအရင်ခေတ်ဆက်ဆက်တောက်လျှောက်ရှိနေခဲ့တဲ့မြန်မာလူထုကြားထဲမှာလည်းကြဲကြဲပြန့်ပြန့်သိရှိထားတဲ့အာဂရီလိုက်စားတာတွေလက်သိညာစရော့ကောအခွင့်ထူးခံတွေပပျောက်သွားနိုင်မဲ့အလားအလာအခြေအနေမျိုးရှိနေပါပြီလားပြည်သူလူထုစန္ဒာကရောဘလို့များရှိပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးလူသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ VO ရဲ့တယ်လီဖုန်းနံပါတ်က1-239-382-555လေးဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ကိုဆွေးနွေးချင်တာကိုစာသားနဲ့ဖြစ်ဖြစ် MP3 အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဘာဝင်ဆွေးနွေးချဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်တွေပြီးမှာတော့ VOA ရုံမြင့်တန်းကြအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7 ဂျူရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့ညနေခင်းအစီအစဉ်တွေအဆုံးမသတ်သေးခင်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်ခင်ဖြူထွေးကကြေညာပေးပါမယ်။
ပါကစ္စတန်နိုင်ငံရှိပိုင်းလာဟိုမြို့မှာခရီးယံဘာသာဝင်တွေကိုပြစ်မှတ်ထားတဲ့တနင်္လာနေ့ကတာလီဘန်အဖွဲ့ရဲ့ဗုံးခွဲတိုက်ခိုက်မှုအတွင်းသေဆုံးခဲ့ကြသူ80ထက်မနည်းအတွက်ပါကစ္စတန်ပြည်သူတွေဝမ်းနဲ့ပူဆွေးနေကြပါတယ်။သေဆုံးသူတွေကအယောက်30ကျော်ဟာကလီးငယ်တွေဖြစ်ကြတယ်လို့စစ်ရုံးရရှိတွေကပြောပါတယ်။လူသားလူလာများတဲ့ပန်းချာတစ်ခုမှာပောက်ကွဲမှုတွေဖြစ်ခဲ့တာဖြစ်ပြီးတော့နောက်ထပ်လူပေါင်း300ကျော်လည်းထိခိုက်ဒဏ်ရာရခဲ့ကြတာပါရှင်။ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာဒီအစိုးရရှင်တွေကအကြမ်းဖက်ဖွဲ့နဲ့ပါဝင်ပတ်သက်မှုရှိတဲ့လူ3ဦးကိုတရားစွဲလိုက်တယ်လို့ပြောပါရယ်။အမေရိကန်နိုင်ငံသား4ဦးအပါအဝင်လူပေါင်း35ဦးထက်မနည်းသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့သတင်းပတ်ကဘယ်လ်ဂျီယံနိုင်ငံမြို့တော်ဘရက်ဆဲတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းမှာဒီဖမ်းဆီးမှုကိုလုပ်ခဲ့တာပါ။အာဏာပိုင်တွေရဲ့ထုတ်ပြန်ချက်ထဲမှာတော့4ယောက်မြောက်နောက်ထပ်လူ2ဦးကိုလည်းဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဆိုပြီးတော့နောက်ပိုင်းမှာတနင်္ဂနွေနေ့မှာဒီပြန်လွှတ်ပေးလိုက်တယ်လို့လည်းဆိုပါရယ်ရှင်။စီးရီးယားနိုင်ငံကတမန်ဝင်ရှီဟောင်းမျိုးဖြစ်တဲ့ပယ်မာရာမျိုးကိုပြန်လည်သိမ်းပိုက်လိုက်နိုင်တာဟာ IS သွေးကြွတွေကိုတိုက်ခိုက်ချိန်မှုန်းဖို့အတွက်ဆက်လက်လှုပ်ဆောင်သွားနိုင်မယ်လမ်းစာဖြစ်တယ်လို့စီးရီးယားစစ်တပ်ကပြောဆိုလိုက်ပါတယ်။ IS သွေးကြွတွေကပယ်မာရာမျိုးကိုဆယ်လကြာထိန်းချုပ်ခဲ့စဉ်အတွင်းနှစ်ပေါင်း2000နီးပါးတပ်တန်းရှိနေတဲ့တမန်ဝင်ထိမ့်မဲ့အဆောက်အဦတွေနဲ့ရုပ်ထုတော်များများကိုဖျက်ဆီးခဲ့ကြတာပါ။အစကတည်းကတမန်ဝင်ဖြစ်နေတဲ့ဒီမျိုးဟာစစ်သွေးကြွတွေဖျက်ဆီးခဲ့တဲ့ဂျာကနေဆက်ပြီးတော့ရပ်တည်နိုင်သေးတာဟာပို့ပြီးတော့ထူကြတယ်လို့ဆိုပါရရှင်။အာဖဂန်နစ္စတန်နိုင်ငံမှာတော့ဒီတာလီဘန်တွေရဲ့ညပိုင်းတိုက်ခိုက်မှုတွေကြောင့်ရဲတပ်သား၈ဦးအနည်းဆုံးသေဆုံးသွားတယ်လို့အစိုးရအရာရှိတွေကထုတ်ဖော်ပြောဆိုကြပါရရှင်
။သတင်းချင်းချုပ်ကိုမတ်ခင်ဖြူထွေးကြီးညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအင်ဂျင်နီယာကကော်နယ်လီယပ်ဌာနဖြစ်ပါတယ်။ VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအသိန်းကြီးထိုက်ပါ
This program has come to you from the Voice of America, Washington.